17လကြာရှိလာပြီဖြစ်တဲ့ဂါဇာစစ်ပွဲအဆုံးတနရေးအပြစ်ရသဘောတူညီမှုရအောင်အစိုးရကိုဖိအားပေးတဲ့အနေနဲ့အစ္စရေးရဲ့အကြီးဆုံးအလုံသမားတက်မကကဦးဆောင်ပြီးတင်းလာနေမှာအထွေထွေတပိတ်ဆင်နွှဲပါတယ်အော်တိုဘာလာမှာတိုက်ပွဲစတင်ခဲ့တဲ့နောက်ပိုင်းအစိုးရဆန့်ကျင်ရေးအကြီးဆုံးအလုပ်သမားဆန္ဒပြပွဲလည်းဖြစ်ပါတယ်။ကာဇာဒေသထဲကရာဖာမြို့ရဲ့မြောက်ဥမင်လိုင်းကောင်းထဲမှာတစ္ဆကံနောက်ထပ်6ဦးသေဆုံးနေတာကိုတွေ့ရှိခဲ့ပြီးတဲ့နောက်ရှစ်ပိုင်းအကြာမှာဆန္ဒပြပွဲပေါ်ပေါက်လာတာပါ။အထွေထွေတပိတ်ဆင်နွှဲဖို့အလုပ်သမားသက်မကကအချိန်မီတတိမပေးခဲ့တဲ့အတွက်ဆိုပြီးတော့တရားရုံးအမိန့်နဲ့ဆန္ဒပြပွဲတွေကိုနေ့ခင်းပိုင်းမှာရပ်နားခဲ့ပါတယ်။ဝန်ကြီးချုပ်ဘန်ဂျမင်နာသန်ယာဟူသာဟာမတ်စ်တို့နဲ့အပြစ်ရသဘောတူခဲ့ရင်တစ္ဆကံတွေတည်ဆုံရမှာမဟုတ်ဘူးဆိုတဲ့ဝေဖန်တဲ့နေလဲထွက်လာပါတယ်။ဒါပေမဲ့လည်းအစ္စရေးညွန်ပေါင်းအစိုးရအဖွဲ့ဝင်အများစုကအစ္စရေးရဲ့ရေရှည်နိုင်ငံတော်လုံခြုံရေးကိုမထိခိုက်နိုင်တဲ့ထိခိုက်နိုင်တဲ့အတွက်ဆိုပြီးတော့ဟာမတ်စ်တို့နဲ့အပြစ်ရဖို့လက်မခံကြပါဘူး။ဒီအတော့အတွင်းမှာပဲပရိုတိန်အစိုးရကပြပဆိုင်ရာဥပဒေကိုချိုးဖောက်ရာရောက်နိုင်တဲ့အတွက်ဆိုပြီးတော့အစ္စရေးအတွက်လက်နက်တင်ပို့မှုတချို့ကိုရနာလိုက်ပါတယ်။တချို့လက်နက်တွေဟာအပြစ်ပြဆိုင်ရာလှူဒါန်းခြင်းဆန္ဒမှုဥပဒေကိုကြီးလေးစွာချိုးဖောက်ရာရောက်နိုင်ခြင်းရှိနေတယ်လို့ပရိုတိန်နိုင်ငံခြားရေးဝန်ကြီးဒေးဗစ်လာမီကသတင်းလာနေမှာပြောပါတယ်။